ယူကရိန်းသမ္မတကတော့ NATO အဖွဲ့ဝင်ဖြစ်ဖိတ်ခေါ်ပေးဖို့နဲ့ရုရှားနဲ့စစ်ပွဲအဆုံးသတ်နိုင်ဖို့တိုက်တွန်းလိုက်ပါတယ်။ယူကရိန်းနိုင်ငံကို NATO အမမိတ်အဖွဲ့ဝင်ဖြစ်ချင်းချင်းမရှိဖိတ်ခေါ်ဖို့နဲ့နျူကလ িয়ার ရန်ကာကွယ်ဖို့ရုရှားကြိုးပမ်းမှုကိုခုခံရမှာအောင်ပွဲရမယ့်နည်းလမ်းတွေဖြစ်ယူကရိန်းလွှတ်တော်ရှေ့မှောက်သမ္မတဖလော်ဒီမာဇယ်လန်စကီကဒီနေ့အခုလိုပြောလိုက်တာပါ။
Запросы для Украины в НАТО может стать действительно фундаментальным для мира. Мы
будем поддерживать Украину, ненкен ей твой сымен на чекан пиланой баре. НАТО фоуэн чипфу сура ха, лэщи кала твой махопэ, анагэ твой чипте сура гу лэ сэнору нале баре лю Украин тамра Зеленский га пьё дуала ба. Мэйбэт твой нэ ду сыпуэ гу сон танэ мэ чинэ дуэ гу пьян лэ яма чипи, Россия тамра Владимир Путин лу ча махопэ,ငြိမ်းချမ်းရေးရအောင်လုပ်ရလိမ့်မယ်လို့လည်းသူကဆက်ပြောခဲ့ပါသေးတယ်။ဒါအပြင်ဒီအောင်ပွဲအတွက်အစီအစဉ်တွေမှာယူကရိန်းရဲ့မဟာမိတ်တွေကကတိပေးထားတဲ့အတိုင်းပြန်လည်ထူထောင်ဖို့တရားစာတရင်းမြစ်တွေကာကွယ်ရေးအကူအညီပေးဖို့လည်းပါဝင်တယ်လို့သူကပြောခဲ့ပါတယ်။ဒီစစ်ပွဲအောင်နိုင်ရေးအစီအစဉ်နဲ့ပတ်သက်လို့ယူကရိန်းသမ္မတကနောက်နိုင်ငံကောင်းဆောင်တွေနဲ့မချသေးခင်သတင်းပတ်တွေကလည်းဆွေးနွေးလာနေတာပါခင်ဗျ။